1360ပြည့်နှစ်တစောင်းမုံလာပြည့်ကျော်9ရက်1998ခုနှစ်နိုဝင်ဘာလ10ရက်တနင်္ဂနွေနေ့ဒီကနေ့မှာဒေါက်တာဒေါက်တင်ထွေးကကွယ်လွန်သူမိဘနှစ်ပါးကိုရည်စူးပြီးတော့ချမ်းမြေ့တာအတွင်းမှာချမ်းမြေ့စေရန်တတိပဌာန်အကျင့်မှန်တို့ကိုကျင့်ကြံပွားများကျူစာအားထုတ်နေကြတဲ့ရဟန်းရှင်လူယောဂီသူတော်စင်ပေါင်းတို့အားမြတ်စွာဘုရားကိုအမှုထာလျက်မောမြတ်သောအာယုံစွာနေစွာညံ့နေအဖျော်အမကားတို့ကိုတရားရှင်လန်းလူတန်းဆက်ကတ်တယ်မုံရမြုပ်ချမ်းမြေ့သားရာစီတီအားလဲတတောင်းသောကြံ့ွေတို့ကိုလူတန်းနေဆရာတော်အားလဲစီဝိုင်းစီသင်္ကန်းပြည်စုံတစုံဒူလေးဖဏတ်တရား2000သောကြံ့ွေတို့မှဖြစ်ပေါ်သောယဟန်တော်တို့ရဲ့အစတဲ့ပစ္စည်းလူတန်းနေဖုံတော်ကြီးဥဇုံနိုင်နဝကမအားလဲ1000ကျပ်ကျန်တန်လာတော်14ပါးတို့ဤနဝကမအားတပါးလင်း900ကျပ်စီဖြင့်9000ကျပ်တို့ကိုလဲလူတန်းနေရှင်သာမဏေ9ပါးတို့ဤနဝကမအားလဲ200ကျပ်စီဖြင့်လူတန်းနေထို့မှတပါးလည်းပဲဆောက်လုပ်တော်မီ၄ဌာနနိုင်ငံယသယောဂီဆောင်အား3000သောကြံ့ွေတို့ကို၎င်းချမ်းမြေ့စေကအာ1000ကျရင်လူရမုံငွေအာ3000ကျဆက်တည်းရဲ့လူရမုံငွေအာ1000ကျတို့ကိုလည်းလူရနေဆက်တည်းရဲ့အလူတော့တတိရတဲ့လူရှားရှားပဲရှားရှားပါပါအလူပေါ့လေဆက်တည်းရဲ့လူဆိုတာကတော့တယ်လီဖုန်းပြောကဖက်စ်ဘုတ်ကပဲကြတယ်ပါပဲတယ်လီဖုန်းပြောကဖက်စ်ဘုတ်ကအပြင်တယ်လီဖုန်းတွေနှစ်စင်ဆောင်ရတဲ့နှစ်စင်ကြီးဖက်စ်အတွေ့နှစ်စင်ဆောင်ရတဲ့နှစ်စင်ကြီးဒါတွေအကုန်လုံးဆက်သွယ်ရေးလှူပေါ်လေအဲ့ဒီဆက်သွယ်ရေးကလည်းဒီကြောင်းမှာတော့တော်တော်ကုန်တယ်ဘာကြောင့်လဲလို့ဆိုတော့နိုင်ငံခြားတိုင်းတွေကမပြတ်ဆက်သွယ်နေရတာဖြစ်တော့နိုင်ငံခြားတယ်လီဖုန်းပြောလိုက်ဖက်စ်ဘုတ်လိုက်အဲ့ဒါနဲ့တော်တော်လေးကုန်တယ်ဒါတိလို့မို့ဒေါက်တာတင်တင်ထွေးကဆက်သွယ်ရေးအလှဖြစ်1000ကျပ်လူရနေစုစုပေါင်းကျပ်တသိန်း1900ဒါလူဘဝထုတို့ကလူရနေဓမ္မတစ်ပါးလည်းပဲမြကြီးနာမျိုးသမိတ်တော်ရိယစာသင်တိုက်အထုဆေယောဂီမဒန္တကာရိယဒန္တကာထေရီလို့တွေ့တယ်ဒန္တိကာလုံးကြီးတင်ပါတယ်ဒန္တိကထေရီဒန္တိကထေရီကမေတော်ကြီးဖြစ်သူတော်ချင်းရှိကိုရည်စူးပြီးတော့ဆရာတော်ဤနဝကမအ900ကျပ်နိုင်ငံခြားသားယောဂီဆောင်အ300ကျပ်ချမ်းမြေ့သာမော်ဘီချမ်းမြေ့သာအက္ကံဆောင်အ300ကျပ်ပဲခုချမ်းမြေ့သာတိန်ကျောင်းတော်အ300ကျပ်ယင်းအလှရမုံငွေအ300ကျပ်ရာသက်ပါချမ်းမြေ့သာဝေယဝစ္စအဖွဲ့ရာသက်ပါဖွဲ့ဝင်ဖြစ်ကိုခံယူပြီးရာသက်ပါလူတော်မွေတရားကြလာရင်လူတော်ငွေနှစ်နှစ်အတွက်240ကျပ်တို့ကိုလည်းလှူဒါန်းနေဒီကနေ့ပြီးရတဲ့ဒီဒါနကောင်းမှုစုစုအကြောင်းထောက်ပံ့ပြုလို့စင်ရင်ငင်းကြောင်တတိပဋ္ဌာန်ရင်ကောင်းခြင်းမှနေကျင့်ကြံပွားများအထုနိုင်ရပါလို့ဤကျင့်ကြံပွားများအထုနိုင်တဲ့အတိုင်းလဲစင်ရင်ငင်းရနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤလို့ရည်ရွယ်ချက်ဥဒေချက်ထားပြီးတော့လှူဒါန်းရတယ်မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်မှာမောချပြုလို့ရမယ်ကုသိုလ်3မျိုးရှိတယ်ဒါနသီလဘာဝနာဒါနစွန့်နေသမျှစွန့်ကြဲပေးကမ်းလူတန်းချင်းသီလကိုယ်နဲ့နှုတ်အပြစ်ကင်းအောင်စောင့်စည်းထိန်းသိမ်းခြင်းဘာဝနာမိမိတဏ္ဍာ၌ဖြူစင်သောစိတ်များဖြစ်ပေါ်အောင်အထောက်ခြင်းအဲ့ဒီကုသိုလ်ကောင်းမှု3မျိုးမှာဒါနအခွင့်သာတဲ့အခါဒါနပြုရတယ်သီလအခွင့်သာတဲ့အခါသီလစောင့်တည်စောင့်ထိန်းရဘာဝနာအခွင့်သာတဲ့အခါဘာဝနာတရားပွားများအထောက်ရတယ်။ဘယ်နည်းနဲ့မဆိုဒါနကတော့ဖြစ်နိုင်သမျှပြုရတယ်။ဘာကြောင့်လဲလို့ဆိုရင်မလှူမတန်းဆင်းရဲလန်လှူဒန်းချမ်းသာသည်မပေးလှူကမွဲပြာကြလှူမပေါ်ကျွယ်သည်မလူရင်မရှိတော့မလူနိုင်မလူနိုင်တော့တခါမရှိပြောင်မရှိပြန်တော့မလူနိုင်ဒီလိုနဲ့မရှိတာကတန်တရာလဲနေတယ် လူရဲ့တော့ရှိတော့လူတော့တစ်ခါရှိပြန်အဲဒါကြောင့်လူရတယ်အပြုအမှုတိုင်းအပြုမှုတိုင်းမှာစိတ်နဲ့ပြုတာဖြစ်စေနှုတ်နဲ့ပြောတာဖြစ်စေကိုယ်နဲ့ပြုတာဖြစ်စေအပြုအမှုတိုင်းမှာတုံ့ပြန်မှုရှိတယ်စိတ်နဲ့ပြုတယ်ဆိုတာမနှောကံပြောတာစိတ်နဲ့ကြံစည်ကြံစည်တယ်တွေးတောတယ်စိတ်ကူးတယ်မနှောကံနှုတ်နဲ့ပြုမှုတယ်ဆိုတာနှုတ်နဲ့ပြောတာဝစီကံကိုယ်နဲ့ပြုတယ်ဆိုတာတော့ကာယကံကမ္မဆိုတာပြုလုပ်ခြင်းกายกรรมကိုဖြင့်ပြုလုပ်ခြင်းဝစီကမ္မနှုတ်ဖြင့်ပြုလုပ်ခြင်းဆိုတာနှုတ်ဖြင့်ပြောဆိုခြင်းမနောကမ္မစိတ်ဖြင့်ပြုလုပ်ခြင်းဆိုတာစိတ်ဖြင့်ကြံတွေးခြင်းအဲ့ဒါအင်္ဂလိပ်မှာတော့အဲ့ဒီကမ္မကိုများသောအားဖြင့် action လို့သုံးတယ် action လို့သုံးတယ် deed လို့သုံးတယ်များသောအားဖြင့်တော့ action လို့သုံးများတယ် action in mind action in speech action in deed လို့လည်းသုံးတယ် action in mind ဆိုတာမနောက action in speech ဆိုတာဝစီက action in deed or action in deed ဟုတ်တယ်ကာယကအဲ့တော့အဲ့ဒီပြုလုပ်တာမှန်သမျှမှာဟိုသဘာဝအတိုင်းမှာပဲ action ရှိရင် reaction ရှိတယ် action ရှိရင် reaction ရှိတယ်ဘလုံးတလုံးကိုနာယံပေါက်လိုက်ဒီကပြစ်လိုက်တော့ဟိုမှန်ပြီးတခါဒီပြန်လာတယ်ဒီကပြစ်လိုက်တာ action နာယံမှန်ပြီးပြန်လာတာ reaction လူတယောက်ကိုတွေ့တာနဲ့စိတ်ဆိုးလို့ဆဲလိုက်ဆိုလိုက်တယ်စိတ်ဆိုးလို့ဆဲလိုက်ဆိုလိုက်တဲ့အခါကျတော့ဟိုလူကအမလေးဆဲတာလေးနဲ့နားထောင်ကောင်းလိုက်တာဆိုပြီးပြုံးနေမှာပေါ့ဘယ်နဲ့ဟမ်ပြုံးမလားဘာလုပ်မလဲပြန်ဆဲမှာပေါ့အဲ့တော့ပထမလူကစဆဲလိုက်တာက action ဟိုကပြန်ဆဲလိုက်တာက reaction reaction ဆိုတာအမှန်ကအကျိုးတရားပဲအကျိုးတရားကိုပြောတာကိုကစမဆဲမင်းနဲ့သူကပြန်ဆဲတာဖြစ်ပါမလားကိုယ်ကစဆဲတာကအကျော်သူကပြန်ဆဲလိုက်တာကအကျိုးကုသိုလ်ကံရဲ့ကောင်းကျိုးအကုသိုလ်ကံရဲ့ဆိုးကျိုးဆိုတာအဲ့ဒါပြောတာပါထူးထူးခြားခြားကြီးမဟုတ်တာသဘာဝကိုပြောတာသဘာဝကိုပြောတာဒါကြောင့်အပြုအမူမှန်သမျှမှာအဲ့ဒီအပြုအမူကြောင့်ဖြစ်တဲ့အကျိုးကတော့ရှိတာပဲကောင်းတာပြုလိုက်ရင်ကောင်းကျိုးဖြစ်လာတာပဲဆိုးတာပြုလိုက်ရင်ဆိုးကျိုးဖြစ်ပေါ်လာတာအခဏသူတော်ဘာကိုစိတ်ဆိုးလို့မလို့ဆဲလိုက်တယ်ဆဲလိုက်တဲ့အခါကျတော့အဲ့ဒီဆဲလိုက်တာဟာအကုသိုလ်ဝစီကံနှုတ်နဲ့ပြုတ်လိုက်တဲ့ဝစီကံအကုသိုလ်ပဲအဲ့တော့အဲ့ဒီနှုတ်နဲ့ပြုတ်လိုက်တဲ့ဝစီကံဆဲမှုဟူသောအကြောင်းညောင်းဘလို့အကျိုးဖြစ်ပေါ်တော့သူကပြန်ဆဲလိုက်ခြင်းဆိုတဲ့အကျိုးဖြစ်ပေါ်မလာဘူးလားဖြစ်ပေါ်လာတယ်ဒါပေမဲ့အဲ့ဒါကအကျိုးဆက်ရှိသေးတယ်အကျိုးရင်းရှိသေးတယ်အပြန်ဆဲလိုက်ခြင်းဆိုတဲ့အကျိုးရဲ့အကျိုးတဲ့အရင်ခံကြတဲ့အကျိုးရှိသေးတယ်အဲ့ဒါဘာလဲဆိုတော့သူ့ဆဲလိုက်တာနဲ့သူကကိုယ်တခါတည်းမုန်းမသွားဘူးလားဟောအဲ့ဒါအကျိုးရင်းပဲအမုန်းတော့သူကလည်းပဲပြန်ဆဲလိုက်တယ်ဒါအကျိုးပြားပဲအကျိုးဆက်ဒီတော့အဲ့ဒီမှာမကောင်းတဲ့အပြုအမူကြောင့်မကောင်းတဲ့အကျိုးဖြစ်ပေါ်တယ်ဒါကဘယ်အကုသိုလ်ကြောင့်ဆိုးကျိုးဆင်းရဲကျိုးရတယ်လို့ခေါ်တယ်ဟုတ်ကဲ့လားအဲ့တော့ကုသိုလ်ကံကုသိုလ်ကံရဲ့အကျိုးအကုသိုလ်ကံအကုသိုလ်ကံရဲ့အကျိုးဆိုတာဒါအဆန်းတကယ်လားသဘာဝလားတဘာဝပဲတဘာဝကိုမြတ်စွာဘုရားကတရားစကားလုံးနဲ့သုံးပြီးတော့မိန့်ကြားတော်မူတာပဲကုသိုလ်ကံကြောင့်ကောင်းကျိုးရတယ်အကုသိုလ်ကံကြောင့်ဆိုးကျိုးရတယ်ဒီလိုသုံးတာပဲတဘာဝပဲအဲ့တော့ဘယ်အပြုမျိုးမဆိုကြပါစို့လူတယောက် အဖို့ညင်ညင်နွမ်းနွမ်းနဲ့တွေ့နေတယ်တွေ့နေတော့အော်တော်တော်ဆင်းရတာပဲတနေ့ကတွေ့လဲဒီဝတ်ပဲအခုလဲဒီဝတ်ပဲသူခမရအဲ့လိုဆိုပြီးတော့အင်ကြီးတစ်ထဲသူကကိုမအပိုလေးရှိနေတာပေးလိုက်တယ်ပေးလိုက်တယ်ဆိုလို့ရှိရင်အဲ့ဒီလူကငါအင်ကြီးပေးရမလားဆိုပြီးတော့စိတ်မဆိုးပေဘူးလားဟမ်ဘာဖြစ်ရလဲဟမ်ဟောအဲ့ဒီလူနေရာကိုနေကြည့်သမာဘာဖြစ်မလို့ဝမ်းသာမှာပေါ့မဟုတ်လားဝမ်းသာမယ်ဝမ်းသာပြီးတော့စိတ်ထဲကနှုတ်ကမပြောတာတော့မှစိတ်ထဲကမလေးမောင်မင်းကြီးသားရဲ့ကျေးဇူးတင်လိုက်တာကျေးဇူးတင်လိုက်တာမဖြစ်ဘူးလားဖြစ်တယ်အပြောတယ်လည်းပဲပြောလိုက်မယ်ကျေးဇူးပါပဲကျေးဇူးပါပဲပြောဥပမာမဟုတ်လားအဲ့ဒါနဲ့မကသေးဘူးစိတ်ထဲကရှိရုံမှာမလေးမောင်မင်းကြီးရဘုန်းကြီးပါစေတက်ရှိပါစေကျမ်းမာပါစေချမ်းသာပါစေနဲ့နှုတ်ကမပြောတော့လဲစိတ်ထဲကအဲ့လိုစူမတောင်းလားအဲ့ဒါကောင်းကျိုးတွေလားဆိုးကျိုးတွေလားအဲ့ဒီကောင်းကျိုးတွေဘာကြောင့်ရကောင်းတာလုပ်လို့ရကောင်းတာဘာတွေလုပ်အင်းကြီးတထဲပေးကမ်းလှူဒန်းလိုက်တယ်မဟုတ်လားအဲ့ဒီပေးကမ်းလှူဒန်းခြင်းဆိုရက်အချို့အကြောင်းတရားကြောင့်ဟိုလူမှာဝမ်းသာသွားခြင်းစိတ်ချမ်းသာသွားခြင်းဆိုတဲ့အကျိုးဝမ်းသာစိတ်ချမ်းသာလို့မလို့မိမိကိုကျေးဇူးတင်ခြင်းအကျိုးမိမိပေါ်မှာမေတ္တာထားခြင်းအကျိုးဒါတွေမရဘူးလားဒီတော့လူရင်းကဟိုပြောချင်တာကကောင်းတဲ့အလုပ်အပြစ်ကင်းတဲ့အလုပ်ကြောင့်ကောင်းတဲ့အကျိုးအပြစ်ကင်းတဲ့အကျိုးဖြစ်ပေါ်တယ်ဆိုတာဒါအကြောင်းကျိုးတဘာဝပဲမကောင်းတဲ့အလုပ်အပြစ်မကင်းတဲ့အလုပ်ကြောင့်မကောင်းကျိုးဆိုကျိုးအပြစ်မကင်းတဲ့အကျိုးဖြစ်ပေါ်တယ်ဆိုတာလေတဘာဝပဲအဲ့တော့လူတိုင်းလူတိုင်းကောင်းကျိုးချမ်းသာကိုကြိုက်သလားဆိုကျိုးဆင်းရဲကျိုးကိုကြိုက်သလားကောင်းကျိုးချမ်းသာကြိုက်ရင်ကိုနှုတ်စိတ်သုံးပါးလုံးနဲ့ဘာကိုလုပ်ရမလဲကောင်းတာလုပ်မှာပေါ့ကောင်းတာလုပ်ရင်စိတ်ကလည်းကောင်းတာပဲကြံတွေးပြစ်ကင်းတာပဲကြံတွေးနှုတ်ကလည်းပြစ်ကင်းတဲ့စကားပဲပြောကိုယ်ကလည်းပြစ်ကင်းတဲ့အလုပ်ပဲလုပ်အဲ့ဒီ action သုံးခုလုံးဟာပြစ်ကင်းနေပြီဆိုလို့ရှိရင်ဒီ action သုံးခုလုံးကြောင့်ရမယ် reaction ကဘာဖြစ်မလဲကောင်းသော reaction တွေအကျိုးတွေပဲဖြစ်မယ်မဟုတ်ဘူးလားအဲကိုယ်ကစိတ်ထားမတတ်လို့ကိုယ်စိတ်ဓာတ်တွေကယုံညံ့နေလို့အပြောကလည်းယုံညံ့တဲ့အပြောအလုတ်ကလည်းယုံညံ့တဲ့အလုတ်အပြစ်မကင်းတဲ့အပြောတွေအလုတ်တွေကလုတ်ပြီဆိုရင်တော့အကျိုးဟာမကောင်းကျိုးဆိုကျိုးကလာဖို့မသေးကြဘူးလားအဲ့ဒါဖျားဟောလို့လာရမှလားသူ့တဘာဝအရာလာရမှလားဘာဝရလာမှာဘုရားဟောတရားဆိုတာထူးထူးခြားခြားတွေမဟုတ်ဘူးသဘာဝတရားပေါ်သဘာဝတရားတွေကိုလူတွေကမသိသေးတာတွေမမြင်သေးတာတွေကိုမြတ်စွာဘုရားကမသိသေးမမြင်သေးတဲ့သဘာဝတရားတွေကိုပေါ်ပြတာပဲဒါပဲဟုတ်ဘူးလားဘယ်အကြောင်းဘယ်အကျိုးပဲဖြစ်ဖြစ်ဘယ်ကိစ္စပဲဖြစ်ဖြစ်ဘုရားလှုပ်လို့ဘုရားဟောလို့ဖြစ်ရတာမဟုတ်ဘူးဘာကြောင့်ဖြစ်ရတာလဲသူ့တမဝတရားအရာဖြစ်ရတာပဲအဲ့ဒါကိုလူတွေကသတိမထားမိမသိကြတော့သတိမထားကြမသိကြတော့မြတ်စွာဘုရားကသတိထားအောင်သိအောင်ဖော်ထုတ်ပေးလိုက်တာတဘာဝတရားဆိုတာဒီလိုရှိတယ်အဲ့ဒီတဘာဝတရားလွန်ဆန်လို့မရဘူးသူ့တဘာဝဟောတဘာဝအတိုင်းဖြစ်တယ်အဲ့ဒါလို့ဟောတာကိုပဲမြတ်စွာဘုရားတရားလို့ခေါ်ရတာအမှန်တော့မြတ်စွာဘုရားတရားလားဘုသူတရားတော့အဲသဘာဝရဲ့တရားပဲအဲဒါသာနားလည်မဲ့လူတိုင်းလူတိုင်းနားလည်မဲ့ဆိုလို့ရှိရင်ခရိယန်နေမွတ်စလင်နေဘာတွေလုပ်နေကြရလူသေးတော့မလိုပါဘူးဟုတ်လားသဘာဝတရားအတိုင်းလို့လိုက်နာမယ်ဆိုလို့ရှိရင်ပြီးမသွားဘူးလားတကယ်လို့သဘာဝတရားအတိုင်းလိုက်နာမယ်ဆိုပြီးလိုက်နာလို့ရှိရင်တော့ဘာတွေပဲဖြစ်မလဲ ဘာဘာသာဝင်တွေပဲဖြစ်မလဲဘုရားဘာသာဝင်တွေပဲဖြစ်မှာပေါ့ဘာကြောင့်လဲဆိုတော့ဘုရားဘာသာကသဘာဝတရားတွေကိုဖော်ပြထားတာကိုမဟုတ်လားဟောတရားကလည်းဘယ်ရောက်တော့ဟမ်ဘာဘာပြောရင်လားအဲကောင်းတာလုပ်ရင်ကောင်းပြောရတယ်ဆိုတာလုပ်ရင်ဆိုပြရတယ်ဒါပြောရင်ဒါအဲ့ဒါကိုကြည်ကြည်ပြန့်ပြန့်လေးသဘာဝကြကြလေးတွေးတတ်သိတတ်နားလည်တတ်စေခြင်းလို့ဟုတ်တယ်မဟုတ်လားဟမ်ဒီတော့သီလဆောက်တည်တယ်ဆိုကြပါစို့တတ်တော်ရဲ့တမတာပါဘူးသူတို့ပဲစီမမတရားမယူပါဘူးကာမဂုဏ်တို့မှမောက်မောက်မှမမကြည့်မှာဘူးလိမ်မပြောပါဘူးရက်သေးစားမတော့စားပါဘူးအဲ့ဒါတွေဟာတကယ်လို့တရင်ခိုးရင်ကျူးလွန်လို့ရှိရင်လိမ်ပြောရင်အယက်တိစားတောက်စားရင်အပြစ်ရှိမလားမရှိဘူးလားရှိတယ်ဆိုတာကောင်းကျိုးရတာလားဆိုးကျိုးရတာလားအဲ့ဒါကိုသိလို့မလို့မလုတ်ဖဲရှောင်လိုက်တယ်တတ်တော်ရဲ့တဲ့မလုတ်ဖဲရှောင်လိုက်တယ်ပြည့်စိတ်ချင်းကြဘူးကစမတတ်ဘူးရှောင်လိုက်တယ်ဆိုလို့ရှိရင်သူအသက်မတတ်ဘူးဆိုတာတ ত্ত্ব ဝရဲ့အသက်မတတ်ဘူးဆိုတာတ ত্ত্ব ဝကိုဆင်းရဲအောင်မလုပ်ဘူးဆိုတဲ့အဓိပ္ပာယ်ပဲမဟုတ်လားဆင်းရဲအောင်လှုပ်ခြင်းမှရှောင်ကျဉ်ခြင်းမဟုတ်ဘူးလားအဲ့ဒါဆင်းရဲအောင်လှုပ်ခြင်းမှရှောင်ကျဉ်ခြင်းဆိုတဲ့အထက်မှာမေတ္တာသဘောမပေါဘူးလားပါတာပေါ့မေတ္တာသဘောပါတယ်တ ত্ত্ব ဝမဆင်းရဲစေခြင်းဘူးမိမိဟူသောအကြောင်းကြောင့်ဒါကြောင့်တ ত্ত্ব ဝစိတ်ဆင်းရဲအောင်ငါမလုပ်ဘူးမပြောဘူးတတ္တဝစိတ်ဆင်းရဲလဲငါမပြုတ်လို့ဘူးအဲ့ဒါလို့ရှောင်လိုက်တဲ့အခါကျတော့သူရဲ့အလုဟာတတ္တဝကိုဆင်းရဲစေခြင်းမှပျက်စီးစေခြင်းမှရှောင်ခြင်းငါဖြစ်တဲ့အတွေ့အဲ့ဒီရှောင်ခြင်းချင်းဆိုတော့ action ညောင်းရမယ် reaction ကဘာဖြစ်မလဲဟဲ့သူ့ကိုလည်းပဲဘယ်သူကမှဆင်းရဲအောင်ကိုဆင်းရဲစိတ်ဆင်းရဲဖြစ်အောင်မလုတ်ချင်းဆိုတော့ဒီ reaction မရနိုင်ဘူးလားပြီးတော့သူ့ကိုတတ္တဝအများကမေတ္တာထားခြင်းဆိုတော့ဒီ reaction ကိုမရနိုင်ဘူးလားရနိုင်တာပဲအဲ့ဒါသီလပေါ့မဟုတ်လားဒါကြောင့်သူတမတရှောင်ကျင်လာမှုမကတ်ယောဂသူမြတ်ဆင်းရဲအောင်မလုပ်ဘူးဆိုတော့ကိုဆင်းရဲတာမရှိဘူးပေါ့ဆင်းရဲတာမရှိဘူးဆိုတော့ကိုဆင်းရဲလည်းမရှိဘူးစိတ်ဆင်းရဲလည်းမရှိဘူးဆိုတော့ယောဂဝေဒနာရှိအောင်မလားမရှိဘူးပူကင်းကွာ၍ပြီးတော့မအာသုတ္တမတ္တရှောင်ကျင်လမှုမကတ်ယောဂပြီးတော့လွန်ကျမ်းပါလေတဲ့ခိုင်းသူများဆင်းရဲအောင်ပြုလုပ်ခြင်းမှရှောင်ကျင်နေဆိုတဲ့အတွက်မိမိမှာကိုယ်ဆင်းရဲမရှိစိတ်ဆင်းရဲမရှိဘူးဆိုတာဒါကျမ်းမာတာပဲမဟုတ်ဘူးလားမကတ်ယောဂလွန်ကျမ်းမာလေးပြီတော့ရှည်စွာအသက်တဲ့ဟုတ်ကဲ့လားကိုတရားထိုင်နေတာပြောစကိလေးလာကြိုက်လို့မလို့မလေးဒီပြောစကိလေးတရားထိုင်တာတောင်လာနှောက်ရက်တယ်ဆိုဖြစ်ချလိုက်အဲ့ဘာလို့တာသူများရှည်မဲ့အတဲ့ကိုတူအောင်လုပ်လိုက်တယ်မလားအဲ့တူအောင်လုပ်လိုက်တယ်ဆိုရင်ကိုလည်းပဲအသက်တူချင်းဆိုတော့ reaction ပဲပြန်ရမှာပေါ့ကာမတရိခကဝိပါကကိုလှုပ်တဲ့အလုံနဲ့တူတဲ့အကျိုးကိုရတယ်တဲ့ကာမတရိခကဝိပါကအကျိုးကိုရတယ်တဲ့ဒါကလာဘိပြစိတ်ကတ်တယ်ဆိုလို့ရှိရင်ကြိုက်တယ်ကြိုက်တယ်ကြိုက်တယ်လို့လဲရှုမှကြိုက်တယ်ကြိုက်တယ်ရှုမှရင်ကပြစိတ်လေးအသက်ရှိပါစေချမ်းသာပါစေချမ်းသာပါစေအဲ့ဒါလိုစိတ်ကလည်းမေတ္တာထားတယ်အဲ့ဒါလိုထားပြီးတော့ကြိုက်တယ်ကြိုက်တယ်နဲ့ရှုမှတော်တော်ကြာကြာတော့သူ့ဟာသူသွားမှာမဟုတ်လားအဲ့ဒီတော့သူစိတ်ဆင်းရဲအောင်ကိုလှုပ်သေးလားကိုယ်ဆင်းရဲအောင်လုပ်ခဲ့လားမလုပ်တော့ reaction ကမိမိစိတ်မဆင်းရဲရခြင်းကိုမဆင်းရဲခြင်းဆိုတဲ့အကျိုးပဲပေါ့သဘာဝမကြောက်လားသိကြတယ်နော်မြတ်စွာဘုရားတရားကသေသေးချာချာသိလေသဘာဝကြားလေပဲဘာကြောင့်လဲဆိုတော့သဘာဝတရားတွေပေါ်ထုတ်တာတော့မြတ်စွာဘုရားက creation မလုပ်ဘူး creation မလုပ်ဘူးသူကမြတ်စွာဘုရားက disclose လုပ်တယ်သောမဟုတ် discover ဖြစ်တယ်ပေါ့ creation ဆိုတာမရှိတာကိုရှိအောင်မဖြစ်တာကိုဖြစ်အောင်လုပ်တာဥပမာသာဝရဘုရားသခင်ကတ attva တွေဖြန့်စင်တယ်ဆိုတာမရှိတဲ့တ attva တွေရှိလာအောင်ဖြန့်စင်တာမရှိတဲ့ကမ္ဘာလောကကြီးရှိလာအောင်ဖြန့်စင်တာ အဲ့ဒါ creation ဒါကြောင့်မလို့သာဝရဘုရားသခင်ကို creator လို့ခေါ်တယ်မဟုတ်လား။ဖန်ဆင်းတဲ့လူကြီးဖန်ဆင်းတဲ့ပုဂ္ဂိုလ်ကြီးမြတ်စွာဘုရားကဘယ်ဟာကိုမှ create မလုပ်။ရှိတဲ့သဘာဝကိုသဘာဝအမှန်တိုင်းသိအောင်ကြည့်တယ်။အမှန်တိုင်းသိတော့သိတဲ့အတိုင်းပေါ်ထုတ်ပြတယ်ဒါပဲမဟုတ်လား။ဥပမာသစ္စာ၄ပါးကြည့်ပါ။အမှန်တရား၄ပါး။ဒုက္ခသစ္စာဆိုတာယုံနဲ့နာနဲ့ယုတ်ခန္ဓာနာခန္ဓာမှန်သမျှဘာဖြစ်တော့မဆင်းရဲဘူးလား အဲ့ဒါသိကြရဲမဟုတ်ဘူးလား အဲ့ဒါသဘာဝပဲမဟုတ်လားအဖះဟောမှဆင်းရဲလာတာလားဘာဘယ်ချိန်ကစဆင်းရဲလာယုတ်နာခန္ဓာရကြတဲ့ကဆင်းရဲလာတာဒါကိုမြတ်စွာဘုရားဒါဆင်းရဲမှန်တရားလို့ဖော်ထုတ်ပေးတာပဲအေးအဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုတော့လူကျင်တတ်မဲ့မှုကြောင့်ဖြစ်တာတဲ့လူချင်းတတ်မဲ့နှစ်သက်တွတ်တွတ်မှုကြောင့်ဒီဆင်းရဲတွေဖြစ်နေတာတဲ့မလူချင်းမတတ်မဲ့ရင်ဒီဆင်းရဲတွေမဖြစ်ဘူးတဲ့အဲလူချင်းလို့ဆင်းရဲတဲ့ဆိုတာဟုတ်ပါမလားလူချင်းရတယ်မဟုတ်ဘူးလားဘယ်ကလာဆင်းရဲမလို့ဟမ်ဟမ်ရဟန်းလောက်တာလူချင်းစိတ်ဖြစ်နေကြတဲ့စိတ်ထဲမှာဆင်းရဲမနေဘူးလားအဲ့ဒီကြတဲ့ဆင်းရဲနေတာပဲလူချင်းစိတ်ကလေးဖြစ်နေတယ်ဆင်းရဲနေတာအဲ့ဒီလူချင်းစိတ်ကြောင့်ရဖို့ရလောက်ရတဲ့အခါလဲဆင်းရဲတယ်မရပြန်လဲဆင်းရဲတယ်ရပြန်လဲဆင်းရဲတယ်အဲ့တော့လူချင်းလို့ရတယ်ဆိုတာမသေးကြဘူးလားမသေးပါဘူးအဲ့ဒါဘုရားဟောလို့ဖြစ်တာလားသူ့တဘာဝအရာလားအဲ့သူ့တဘာဝကဒီလိုဖြစ်လို့မြတ်စွာဘုရားဟေးအဲ့ဒီဆင်းရဲတွေရဲ့အကြောင်းဟာတခြားမဟုတ်ဘူးလေလူကျင်တာပဲတတ်မြတ်တာပဲနှစ်သက်တာတွေ့တာတာပဲဒါသူအကြောင်းပဲဒါကြောင့်သမုဒိယသစ္စာလူကျင်တတ်မြတ်နှစ်သက်တွေ့တာတာကသမုဒိယသစ္စာယုတ်ခန္ဓာနာခန္ဓာခေါ်တော့ယုတ်နာနှစ်ပါးကဒုက္ခသစ္စာဒီတော့ဆင်းရဲရှိရဲမဆင်းရဲတဲ့သဘောကမရှိဘူးလား
ရ
ှိတာပေါ့အဲ့ဒီမဆင်းရဲတဲ့သဘောဟာနိဗ္ဗာန်ပဲဟုတ်သလားမဆင်းရဲတဲ့သဘာဝဟာနိဗ္ဗာန်ပဲမဆင်းရဲဘူးဆိုတော့ကဆင်းရဲငြိမ့်နေတာပေါ့မဟုတ်လားအဲ့တော့ဆင်းရဲငြိမ့်နေတာဆိုတော့ဆင်းရဲငြိမ့်သွားအောင်လုပ်တဲ့နီလန်းရှိရမယ်မဆင်းရဲတဲ့သဘာဝတွေ့အောင်လုပ်တဲ့နီလန်းရှိရမယ်ပေါ့တစုံတစ်ခုရှိတယ်ဆိုအဲ့ဒီတစုံတစ်ခုကိုရစေနိုင်တဲ့နီလန်းကမရှိရဘူးလားကြည့်ရတာပေါ့ကိုကမတွေ့သေးမသိသေးလားဟိုးတကမကြီးကငိုက်နေတာဟုတ်နောက်ဆုံးကတကမကြီးအမလေးယောဂီလားယောမဂီလားဘလို့ကြီးထိုင်နေတာတော့သွားပြောသားဟဲ့ဟဲ့ဟာညာလားဟိုဒရောင်ကပေါင်ပေါ်ထောက်မထားနဲ့မမထိုင်အဲငိုက်တရားနာလို့ဘာရမလဲငိုက်တယ်ဆိုတာအကုသိုလ်ထိနမိတာခေါ်တယ်အကုသိုလ်အကုသိုလ်အကုသိုလ်မှာသူကိုနေဝရဏလို့ခေါ်တယ်။ဓမ္မကြီးနားထောင်သမ်းဒီကပြောတာ။ငိုက်တယ်ဆိုတာနေဝရဏခေါ်တယ်။နေဝရဏဆိုတာကုသိုလ်တွေကိုပိတ်ဆို့ထားတဲ့တရားတဲ့။ကုသိုလ်မဖြစ်အောင်ပိတ်ဆို့တဲ့တရားကိုနေဝရဏခေါ်တယ်။အဲ့တော့ငိုက်နေပြီဆိုကုသိုလ်ဖြစ်သေးရဲ့လား။အဲမဖြစ်ရင်ဘာပဲဖြစ်မလဲ။အကုသိုလ်ပဲဖြစ်မယ်။ဓမ္မကြီးအဲ့ဒါကုသိုလ်မဖြစ်အောင်ပိတ်ဆို့ခံနေရတာ။ဘာကြောင့်လဲဆိုတော့ခါကြီးကုန်ပြီးတော့တရောင်ကြီးနဲ့ပေါင်ထောက်ပြီးတော့အပြင်းထူလျက်တရားနာလို့ဟုတ်ကလားအဲမမထာအခုတခါတရောင်ကြီးနဲ့ပေါင်ထောက်ပြီးနာရတွေ့ပြီဆိုရင်ခေါ်ပြီးဓာန်ပေးမယ်ဟောဤနမမတ်တရက်ပြီးအနာခိုင်းမယ်ဟုတ်ပြီလားအဲယောဂီလားယောမဂီဘူးလားယောဂီလားဥပုသ္တလားဥပုသ္တအဲအဲဥပုသ္တေဆိုလို့ရှိရင်တော့ရာသမြဟာလေးကုန်ပါပြီယူထားတဲ့ဒီလာလေးကုန်ပြီမလဲတရားလည်းမရောက်တော့တင်ကမကြီးပြောလိုက်တာနဲ့တရားအစာပြောက်သွားတယ်မြင်တော့မြင်တာအစာပြီးတော့ဒီလာစယူတဲ့သူဟာပေါင်မတရောင်ထောက်ယူနေတဲ့သူတော့တင်ကမကြီးတော့အိတ်တော်မှာပဲလို့စိတ်ထဲကသိတော့သိလိုက်တာသတိမပေးပြီလို့ဒီတော့ကောင်းတာလုပ်ရင်ကောင်းကျိုးရတယ်ဆိုးတာလုပ်ရင်ဆိုးပြည့်ရတယ်ဆိုတာသူတဘာဝအရာနောက်ဆုံးမှာတစ္ဆာ၄ပါးအထိအဲ့ဒါမှန်နေဆိုတော့တစုံတစ်ခုရှိနေတယ်ဆိုအဲ့ဒီတစုံတစ်ခုရအောင်လုပ်တဲ့နီလန်းကတော့မဟုတ်ချာရှိရတယ်အ အဲ့ဒီနီလန်းကိုကိုအမှန်တိုင်းမတွေ့သေးရင်တော့မရပဲတွေ့လို့အဲ့ဒီနီလန်းတိုင်းလိုက်ပြီဆိုရင်တော့ရတာပဲဒါကြောင့်ဆင်းရဲကိုငြိမ်းအောင်လုပ်တဲ့နီလန်းရှိတယ်ရှိနေတဲ့ချမ်းသာသဘာဝကိုတွေ့အောင်လုပ်တဲ့နီလန်းရှိတယ်အဲ့ဒီနီလန်းကတော့မြတ်စွာဘုရားကကိုယ်တိုင်တွေ့ထားတယ်တွေ့တဲ့အတိုင်းပြန်ပြီးတော့သင်ကြားပေးထားတယ်အဲ့ဒါကဘာလဲဆိုတော့မဂ္ဂင်၈ပါးတဲ့ပကိရှိပါဟာဆင်းရဲငြိမ်းအောင်လုပ်တဲ့နီလာရှိနေတဲ့ချမ်းသာတဘာဝကြီးကိုတွေးအောင်လုပ်တဲ့နီလာမယ်အဲ့ဒီမကိရှိပါကျင်ရင်ရှိနေတဲ့ဒုက္ခတွေဆင်းရဲတွေငြိမ်းမယ်ငြိမ်းတဲ့အခါကျတော့ရှိနေတဲ့ချမ်းသာတဘာဝကြီးပေါ်လာမယ်တွေးသွားမယ်ဒါအဲ့ဒီမှာလည်းပဲပထမယုံဉာဏ်ကယုံဉာဏ်နှစ်ပါးဟာဒုက္ခဆိုတာဒါသဘာဝအရာမှန်တယ်အဲ့ဒီဒုက္ခကိုဖြစ်စေတဲ့တရားကလူချင်းတတ်မဲ့နှစ်သက်တွေ့တဲ့တဏှာလောဘသမုဒိယသစ္စာသူမှန်တယ်အဲ့တော့ဆင်းရဲရှိလို့ရှိရင်ဆင်းရဲငြိမ့်နေတဲ့သဘာဝဆင်းရဲမရှိတဲ့သဘာဝလည်းရှိတယ်အဲ့ဒီသဘာဝဆင်းရဲမရှိပဲချမ်းသာနေတဲ့ဆင်းရဲငြိမ့်နေတဲ့သဘာဝကတော့និရောဓသစ္စာဆင်းရဲငြိမ့်မှုအမှဘာသစ္စာလဲဆင်းရဲငြိမ်းတဲ့သဘာဝဟုတ်တယ်မလားနိရောဓသစ္စာဒါဖြင့်အဲ့ဒီဆင်းရဲငြိမ်းတဲ့သဘာဝကိုတွေးအောင်ချမ်းသာတဲ့သဘာဝကိုတွေးအောင်လုပ်တဲ့နိလန်းကဘာလဲမဂ္ဂင်၈ပါးမဂ္ဂင်၈ပါးဆိုရပဲဟာဒီလဲအဲ့ဒီမဂ္ဂင်၈ပါးကိုမြတ်စွာဘုရားပထမဆုံးဟောတဲ့တရားဥမှာမဂ္ဂင်၈ပါးရဲ့သဘောကိုတိတိကျကျတိတိကျကျနိရောဓဂာမိနိပฏิပဒါအရိယသစ္စာနဲ့အဲ့လိုမိတ်တယ်ဒုက္ခဆင်းရဲနိရောဓချုပ်ငြိမ်းခြင်းချုပ်ငြိမ်းရာဂာမိနိတွားရာရောက်စေနိုင်တော့ဟောရောက်ချောင်းဖြစ်တော့ပฏิပဒါအကျင့်ဒီဟုသောသစ္စာအမှန်တရားဒုက္ခနိရောဓဂာမိနိပฏิပဒါအရိယသစ္စာဆင်းရဲချုပ်ငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်လံအမှန်အဲ့ဒီမှာမဂ္ဂင်၈ပါးကိုသူရဲ့သဘာဝမပေါ်ဘူးလားမြတ်စွာဘုရားဟောတာလားဒုက္ခနိရောဓဂာမိနိပฏิပဒါအရိယသစ္စာဆင်းရဲငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်လံအမှန်တရားဒုက္ခနိရောဓဆင်းရဲငြိမ်းရာနိဗ္ဗာန်သို့မဟုတ်ဆင်းရဲငြိမ်းခြင်းတည်းဟုသောနိဗ္ဗာန်ဂာမိနိရောက်ကြောင်းပฏิပဒါအကျင့်လံသစ္စာအမှန်တရားဒါကြောင့်မဂ္ဂင်၈ပါးဟာဆင်းရဲငြိမ့်တဲ့သဘောနိရောဓချမ်းသာသဘာဝဆိုတဲ့နိဗ္ဗာန်ဆင်းရဲမရှိဘဲနေတဲ့သဘာဝနိဗ္ဗာန်အဲ့ဒီနိဗ္ဗာန်ကိုတွေ့စေနိုင်တဲ့အကျင့်လားရောက်စေနိုင်တဲ့အကျင့်လားမဟုတ်ဘူးလားဘယ်ဟာလဲကဲအဲ့ဒါကောမြတ်စွာဘုရားဟောလို့ရောက်ရတာလားသူ့သဘာဝအရာရောက်တာလားအဲ့ဒါကြောင့်မလို့မြတ်စွာဘုရားတရားတော်တွေကသဘာဝတွေကြီးဟောထားတာဖြစ်တဲ့အတွက်မှားလို့ကိုမရအမြဲတမ်းကိုမှန်တာပဲအဲ့သူ့သဘာဝကိုကမှားသွားရင်တော့လည်းမှားပါပဲဒါပေမဲ့သဘာဝကမှားတယ်လို့ရှိသေးလားသဘာဝဆိုတာသူ့သဘောသူဆောင်တာမဟုတ်လားရေဆိုလို့ရှိရင်ပူရာများရှိသေးလားอ๋อเย็นล้วยเลยโอเคล่ะเย็นล้วยจ้ะတော့แกเยตบาวะလို့ပြောอ่ะမလားဘာตบาวะတော့เย็นล้วยตบาวะဘောမဟုတ်ล่ะเอเย็นล้วยตบาวะก็တော့ปูราဘောเยเอตบาวะก็တော့เอราဘောไอ้ตุตบาวะนี่ဆောင်တာဒါကြောင့်မလို့ตบาวะတရားတွေကိုพอပြထားတယ်မြတ်စွာဘုရားရဲ့တရားဟာဘယ်တော့မှမမှားဘူးအများအားမှန်တယ်ဒုက္ခသစ္စာဆင်းရဲအမှန်တရားယုံနေတာ သမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားလူချင်းတတ်မဲ့နှစ်သက်တွေ့တာမှုတဏှာလောဘနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားနိဗ္ဗာန်နိဗ္ဗာန်မှာဘာမှမရှိဘူးဘာဆင်းရဲမှမရှိဘူးစိတ်ဆင်းရဲလည်းမရှိဘူးကိုယ်ဆင်းရဲလည်းမရှိဘူးရုပ်ဆင်းရဲလည်းမရှိဘူးနာမ်ဆင်းရဲလည်းမရှိဘူးငြိမ်းနေတဲ့သဘာဝဆင်းရဲငြိမ်းနေတဲ့သဘာဝမကသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျင့်လန်းအမှန်တရားဘယ်သူလဲမဂ္ဂင်ရှိပါတရားကလည်းဘယ်ကနေပြောတာဘယ်ရောက်သွားဟမ်ကံကံရဲ့အကျိုးဟန်နေပြီးသစ္စာလေးပါရောက်သွားပြီအဲတော့ဘယ်ရောက်မှမသိသေးဘူးနော်ကဲဒီနေရာလေးတော့ရက်ပြီးတော့နည်းနည်းလေးမှတ်မိအောင်ပြောကြအောင်နည်းနည်းလေးအခုနပြောတာသဘောပေါက်တယ်နော်ဒုက္ခသစ္စာဆင်းရဲအမှန်တရားဆိုတာဘယ်ဟာလဲယုံနဲ့နာခန္ဓာကိုယ်နဲ့စိတ်သမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဆိုတာဘယ်ဟာလဲလူချင်းတမဲနှစ်သက်တွယ်တာတဲ့တဏှာလောဘတဏှာလောဘဟုတ်ကဲ့လားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းတဲ့အမှန်တရားဆိုတာဘယ်ဟာလဲနိဗ္ဗာန်ဆင်းရဲငြိမ်းနေတဲ့သဘာဝဆင်းရဲမရှိဘဲနေတဲ့သဘာဝဟုတ်ကဲ့လားဆင်းရဲမရှိဘူးဆိုတဲ့ကပါရှိရအဲ့ဒါပေါ့နိရောဓသစ္စာမဂ္ဂသစ္စာဆိုတာရောဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားအဲ့ဒါအတူပြောမယ်ဆိုရင်ဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်တရားပေါ့အတူခေါ်မယ်ဆိုအရေးခေါ်ရင်တော့ဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလာအမှန်တရားအဲ့ဒါကဘာသူလဲဟုတ်ကဲ့လားသိကြပြီလားကိုင်းဆိုတစ္ဆာ၄ပါးသဘာဝအမှန်တရားဆိုသည်မှာတစ္ဆာ၄ပါးသဘာဝအမှန်တရားဆိုသည်မှာဒုက္ခသစ္စာဆင်းရဲအမှန်တရားယုံနာနှစ်ပါးသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားလူကျင်တတ်မဲ့နှစ်သက်တွယ်တာတဲ့တဏှာလောဘသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားလိုခြင်းတတ်မဲ့နှစ်သက်တွယ်တာတဲ့တဏှာလောဘသစ္စာ၄ပါးသဘာဝအမှန်တရားဆိုသည်မှာဒုက္ခသစ္စာဆင်းရဲအမှန်တရားယုံနာနှစ်ပါးသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားလိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘသစ္စာ၄ပါးသဘာဝအမှန်တရားဆိုသည်မှာဒုက္ခသစ္စာဆင်းရဲအမှန်တရားယုံနာနှစ်ပါးသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားလိုခြင်းတတ်မဲ့နှစ်သက်တွယ်တာတဲ့တဏှာလောဘကဲဆိုတစ်ခါဆိုပြည့်စုံသွားပြီလား မမေ့တော့ဘူးလားမေ့တာဟုတ်ကဲ့လားမခုခုတရားထတော့တရားဝဲပြီးတာနဲ့မိတ်သွားပြန်ဆိုနောက်နှစ်ခေါက်ဆိုသောတာသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားနိဗ္ဗာန်និရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားနိဗ္ဗာန်ဆိုမကသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်အကျဉ်းလန်းအမှန်တရားမကင်ရှစ်ပါမကသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်အကျဉ်းလန်းအမှန်တရားမကင်ရှစ်ပါမေဃသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားမေဃင်ရှိပါသို့ပြန်ဆိုမဂ္ဂင်7ပါးဆိုတာခုယောဂီတို့အာထုတ်နေတာပဲယောဂီတို့ရှုမှတ်နေတာဟာအဲ့ဒါမဂ္ဂင်7ပါးပဲရှုဖို့ရာအာထုတ်တာသမဝါယမယုတ်ဖြစ်သမျှနံဖြစ်သမျှရှုသိနေတာကသမသတိအဲ့ဒီအရှုခံယုတ်ဘောနံဘောစိတ်တည်ငြိမ်နေတာကသမသမာဓိအဲ့ဒါတည်ငြိမ်အောင်ရှုခံယုတ်ဘောနံဘောစိတ်ကလေးဥတည်တင်ပေးတာကသမသင်္ကပ္ပအဲ့ဒီယုတ်အဲ့ဒီနာရဲ့ဩဟောင်းကြွနေတဲ့သဘောပါလားပိန်ကြနေတဲ့သဘောပါလားတွေးနေတဲ့သဘောပါလားစဉ်းစားနေတဲ့သဘောပါလားဖြစ်ပေါ်ပြီးပျောက်ပျောက်သွားတဲ့သဘောပါလားလို့အမှန်တိုင်းသိတာကသမ္မာဒိဋ္ဌိအဲဒါလို့သိအောင်ရှုနေတော့မှမကောင်းတဲ့အပြစ်မကင်းတဲ့စကားတွေမပြောဘဲရှောင်ကျင်တာသမ္မာဝါစာအပြစ်မကင်းတဲ့အလုပ်တွေမလုပ်ဘဲရှောင်ကျင်နေတာသမ္မာကမ္မတ္တအပြစ်မကင်းတဲ့အတ္တမဝါညာရှောင်ကျင်နေတာသမာအာဇီဝတကယ်တော့အဲ့ဒီသမာဝဇ္ဇသမာကမ္မတ္တသမာအာဇီဝကသီလကိုစင်ကြယ်အောင်စောင့်ထိန်တဲ့အချိန်ကစပြီးမိမိတဏ္ဍာမှာဖြစ်နေပြီ။ဒ ဒီလောက်ကိုစင်ကြအောင်စောင့်ထိုင်တဲ့အချိန်ကစားပြီးတော့အပြစ်မကင်းတဲ့စကားတွေမပြောဘူးအပြစ်မကင်းတဲ့အလုပ်တွေမလုပ်ဘူးအပြစ်မကင်းတဲ့အသက်မွေးဝမ်းကြောင်းတွေမပြုလို့သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝပေါင်းတော့မဂ္ဂင်၈ပါးအဲ့ဒါယောဂီတို့ရှုနေတာမှတ်နေတာဟာမဂ္ဂင်၈ပါးပဲဟုတ်ကဲ့လားနတ်ပြည်ရောက်ဖို့လားဗြဟ္မာပြည်ရောက်ဖို့လားလူပြည်လည်းရောက်ဖို့လားဟုတ်ကဲ့လားအဲ့ဒီအတိုင်းအဲ့ဒီလမ်းအတိုင်းသာဖြောင်းဖြောင်းသွားရဲ့နော်အဲရောက်ပါပဲမရှိတဲ့နိဗ္ဗာန်ရောက်ရမှာလားရှိတဲ့နိဗ္ဗာန်ရောက်ရမှာလားရှိနေလို့ရောက်ရမှာပေါ့ရန်ကုန်ကနေပြီးတော့မန္တလေးသွားတဲ့6နာရီယထာကြီးညာ6နာရီယထာကြီးစီးသွားတဲ့ခါကျတော့လမ်းဆုံးတော့ပဲရောက်မန္တလေးရောက်တာဟာယထာကြီးရောက်မှပဲမန္တလေးမြို့ကြီးကပေါ်လာတာလားဒါမှမဟုတ်ရင်ကလေးကရှိနေတာလားသိကြလားရှိတဲ့နေရာရောက်အောင်မလုပ်ရသလဲယထာစီရတယ်မဟုတ်ဘူးလားဒါဖြင့်ရှိနေတဲ့ဆင်းရဲငြိမ်းတဲ့သဘာဝနိရောဓသစ္စာဆင်းရဲငြိမ်းတဲ့သဘာဝကြီးကိုရောက်အောင်တော့မလုပ်ရတော့မဂ္ဂင်၈ပါးယထာကြီးစီးရတယ်ဟုတ်တယ်မဟုတ်လားဖြောင်းဖြောင်းစီးရင်ရောက်မယ်ဖြောင်းဖြောင်းမစီးရင်တော့လည်းမရောက်ဘူးအဲ့ဒါလည်းသဘာဝပဲဟုတ်လားကဲအဲ့ဒီအစုံစုံအတိအဲ့ဒါမမှန်ဘူးလားမှန်ပါဘူးမြတ်စွာဘုရားရဲ့တရားကဒီတော့ခုနအခြေခံအပြင်ဒါနသီလဘာဝနာကုသိုလ်ကောင်းမှုသုံးပြီးတော့မုတ်ချကိုလုတ်ကိုလုတ်ရတယ်။ဘာကြောင့်လဲဆိုတော့ကောင်းတဲ့အလုပ်ဟာကောင်းကျိုးကိုရစေလို့။ဒါကြောင့်သီလဆောက်တည်တယ်ဆိုတာအပြစ်မကင်းတာတွေမပြုလို့မပြောဆိုမိအောင်ရှောင်ခြင်းစောင့်စည်းထိန်းသိမ်းတာ။ဘာဝနာတရားဆိုတာစိတ်ကလေးတွေကုသိုလ်စိတ်ကလေးတွေကြီးဖြစ်ပြီးတော့အပြစ်ကင်းတဲ့စိတ်ကလေးတွေဖြစ်ပြီးတော့စင်ကြဲနေအောင်လေ့ကျင့်ပွားများအထောက်တာ။အဲ့တော့အဲ့ဒါတွေကောင်းတာတွေလားဆိုးတာတွေလား။ကောင်းတာတွေလုတ်တယ်ဆိုတော့ကောင်းကျိုးရမယ်ဟုတ်တယ်မဟုတ်လားအဲ့တော့ကာမတရိခကဝိပါကလှုပ်တဲ့အလုံးနဲ့ဒူတဲ့အကျိုးရမယ်ဆိုရင်တော့ဒါနဆိုတာပေးတာမဟုတ်လားပေးရင်သူနဲ့ဒူတဲ့အကျိုးကဘာဖြစ်မလဲရတာပေါ့ရတာပေါ့သီလဆိုတာအပြစ်မကင်းတာမလုပ်မိအောင်ရှောင်ကျင်စောင့်စည်းထိန်းသိမ်းတာရှောင်ကျင်စောင့်စည်းထိန်းသိမ်းတယ်ဆိုတော့မိမိမှာအပြစ်ကင်းခြင်းအကျိုးဆိုတဲ့မရဘူးလားဘာဝနာကတော့စိတ်ကလေးတွေဖြူစင်အောင်လုပ်တာဖြူစင်တဲ့စိတ်ကလေးတွေယခုတို့စိတ်ကလေးတွေမိမိစိတ်ထဲမှာဖြစ်နေအောင်လေ့ကျင့်ပွားများအထောက်တာဆိုတော့ဖြူစင်တဲ့စိတ်ဖြစ်အောင်လုပ်တော့ဖြူစင်တဲ့စိတ်ပဲမရဘူးလားဖြူစင်တဲ့စိတ်ရတဲ့အခါကျတော့ကောင်းကျိုးလားဆုကျိုးလားအဲ့ဒါလွယ်လွယ်လေးနဲ့သိနိုင်တဲ့သဘာဝပဲဟုတ်ဘူးလားဒါကြောင့်ဒါနလည်းပြုသီလလည်းဆောက်တည်ဆောင်ထိန်။သီလဆိုတာဆောက်မဆောက်တည်လည်းပဲဆောင်ထိန်လို့ရတာပဲ။ဆောက်တည်ပြီးမှလည်းဆောင်ထိန်လို့ရတာ။ဆောက်တည်ပြီးဆောင်ထိန်တာကတော့ပိုကောင်းတာပေါ့။ဘာကြောင့်လဲဆိုတော့ဆောင်စည်းမှုပိုအားကောင်းတယ်။ဆောင်စည်းမှုအားကောင်းတယ်ဆိုတာဆောက်တည်တယ်ဆိုတဲ့သဘောဟာရှောင်မှမယ်ရှောင်မှမယ်ရှောင်မှမယ်အပြစ်မကင်းတာတွေမလုပ်ပါဘူးလို့ဒီလိုတာဝန်ယူဂရိပေးတာမဟုတ်လား။အဲ့နှုတ်ကအဲ့ဒါလိုတာဝန်ယူဂရိပေးပြီဆိုလို့ရှိရင်တော့လှုပ်ဖို့ရတာဝန်မလေးပြီဘူးလားအဲ့ဒါအဲ့ဂရိပြဖို့ရတာဝန်လေးတယ်အဲ့တော့မပြတ်အောင်စောင့်စည်းထိန်းသိမ်းတဲ့စေတနာပို့အားကောင်းမလားအားကောင်းလာတော့ပို့ပြီးသီလလုံခြုံလာတာပေါ့ဒါကဟိုရင်ဆောက်တည်ပြီးတော့စောင့်ထိန်းတာမဆောက်တည်ပဲကတော့သီလဘာမှခံယူနေပဲနဲ့အေးငါအပြစ်မကင်းတဲ့မှန်သမီးမလုပ်ဘူးမပြောဘူးရှောင်မယ်ဆိုပြီးရှောင်နေတာပဲဒါမဆောက်တည်ပဲနဲ့စောင့်ထိန်းတာပဲအဲ့ဒီအခါကျတော့စောင့်စည်းထိန်းသိမ်းမှုကအာမသိပေဘူးလားအသေးတယ်ဒါကြောင့်မလို့ဆောက်တည်ပြီးတော့စောင့်စည်းထိန်းသိမ်းတာကအကောင်းဆုံးပဲအဲ့ဒီသဘောကိုအခြေပြုဗုဒ္ဓဘာသာမှာလည်းဘုန်းကြီးတွေရေးထားတာရှိတယ်ထားကြပါစို့အဲ့တော့ဒါနပြုတဲ့အခါတော့ဥတ္တကြီးဥတ္တိကျဲမဲ့တဲ့ဒါနတော့မပြုရဘူးတဲ့ဥတ္တိကျဲရှိတဲ့ဒါနပြုရတယ်တဲ့။ဘာကြောင့်လဲဆိုတော့ဥတ္တိကျဲမဲ့တဲ့ဒါနပြုတဲ့အခါကျတော့က ဒီဒါနကြောင့်အကျိုးကတော့ပေးမှာမဟုတ်ချပဲဒါမှလို့အဲ့ဒီအကျိုးဟာမိမိမလိုချင်တဲ့အကျိုးဖြစ်ချင်းဖြစ်နေမှာပေါ့ဥတည်ခြင်းနဲ့လုပ်တဲ့အခါကျတော့မိမိဥတည်တဲ့အတိုင်းပဲအကျိုးရမှာပေါ့ဟုတ်လားဥတည်တယ်ဆိုတာစိတ်နဲ့ဥတည်ရတာစိတ်နဲ့ဥတည်တယ်ဆိုတာဘာလို့တာဆုတောင်းတာပေါ့အဲနိဗ္ဗာန်ရရင်တော့နိဗ္ဗာန်စီစိတ်ဥတည်မထားဘူးလားအဲ့ဒါနိဗ္ဗာန်ရပါလို့ဤလို့ဆုမတောင်းဘူးလားတောင်းတယ်။နတ်ပြည့်ရောက်ရင်လည်းဆိုတော့နတ်ပြည့်စီစိတ်ကဥတည်မထားဘူးလား။အဲ့တော့နတ်ပြည့်ရောက်ရပါလို့ဤလို့ဆုမတောင်းဘူးလား။အဲ့တော့ဆုတောင်းတယ်ဆိုတာဘာလို့တော့စိတ်ကိုလိုချင်တဲ့ဘက်ကိုဥတည်ထားတာဥလှဲ့ထားတာဟုတ်ကဲ့လား။အဲ့တော့ဥတည်ချက်ဥလှဲ့ချက်မရှိဘူးဥတည်ထားတဲ့အတိုင်းမရှိဘူးဆိုလို့ရှိရင်တော့မြစ်ထဲချောင်းထဲကန်ထဲမှာပဲ့မပါပဲလှော်လှော်တဲ့လေနဲ့ဒူးလော်ရက်လေးနဲ့ดูတော့ပေါ့မဟုတ်လားပဲ့မပါပဲလှော်ယုံမဲ့လှော်နေတယ်ဆိုဘယ်လိုဖြစ်မလဲရောက်ချင်းရောက်လဲဟိုရောက်လိုက်ဒီရောက်လိုက်လဲချင်းလဲလဲနေမှာမဟုတ်လားအဲ့တော့ဥတည်ချက်ထားတာကောင်းသလားဥတည်ချက်မထားတာကောင်းသလားဒါနင်းစားတန်ត្រာခီလမ်းမပင်မန်းမဲ့ရှင်လန်းជីတာလျှောက်ဖို့ຢာနဲ့သန္တရာလွတ်လန်းရည်မြှော်မှန်း၍လူဒန်းသမှုဒါနပြုအပ်ခြင်းသည်လေဩတ္တမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏ကြားဘူးလားဘယ်တော့ကကြားဘူးလဲဟမ်ကြားဘူးရာလားဖတ်ဘူးရာလားရတော့မရဘူးလားဒါနင်းစာတန္တရာခီလံမပင်မန်းမဲ့ရှင်လံจิตตาလျှောက်ဖို့ญาณနှင့်ဥတ္တရတခုတန္တရာလွတ်လန်းရည်မြှော်မှန်း၍ဥတ္တရတခုဘယ်နှခုတော့လူဒန်းသမှုဒါနပြုအပ်ခြင်းသည်လေဩတ္တမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလံကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏ပထမဥတ္တရကတန္တရာထဲမှာသန္တရာခီးတဘောအပြီးတဘောသွားရတဲ့အခါမပင်မပန်းချမ်းချမ်းသာသာပြည့်ပြည့်စုံစုံနဲ့သွားနိုင်ရဘာလို့ဤလိုစိတ်ကိုဥတည်ထားလိုက်တယ်ဒါနပြုတာဟုတ်တယ်မဟုတ်လားဒုတိယဥတည်ချက်ကတော့သန္တရာလွတ်လန်းကြီးမှန်းပြီးတော့လှူဒါန်းပါတယ်လို့သန္တရာဝုကလွတ်မြောက်ရနိဗ္ဗာန်ကိုကြီးမှန်းမယ်ဆိုတဲ့အနေနဲ့အဲ့ဒီပဲဥတည်ထားတာမဟုတ်လားအဲ့တော့နှစ်ခုလုံးမလွတ်အပ်ဘူးလားသန္တရာကမလွတ်သေးခင်လည်းပဲစင်စင်ရဲရဲပဲနေခြင်းမှမလို့ဘယ်သူမှဆင်းရဲတာမကြိုက်ဘူး။ချမ်းသာတာပဲကြိုက်တယ်။မလွတ်သေးလို့မလို့သန္တရာတဲ့လဲနေရတဘောတိဘောဝဖြစ်နေရလည်းပဲချမ်းချမ်းသာသာလေးပဲပြပြစုံစုံလေးပဲနေခြင်းနဲ့ပျော်ပျော်ပါးပါးလေးပဲ။အဲဖြစ်နိုင်တယ်ဆိုလို့ရှိရင်တော့သန္တရာဝဆင်းရဲကလွတ်ချင်တယ်။ဒီလိုမဟုတ်လား။အဲဒါနှစ်ခုလုံးလိုအပ်တယ်ဒီခုလုံးလိုအပ်တော့ဆိုကြပါစို့အဲ့ဒီလေကားကြီးကနေပြီးတော့ဓမ္မယုံအထက်ထက်တက်မယ်ဘယ်တက်မှာအထက်ထက်ရအောင်တက်မနော်ဒါဖြင့်လမ်းမှာပါတွေ့မနော်ဟမ်ခဏချုပ်ကလေးအလဲမမတွေ့ဘူးလားလန်ဒင်းခေါ်တယ်ဟုတ်ဘူးလားအဲ့တော့ကိုင်းငါဓမ္မယုံတော့တက်မဟဲ့ဆိုပြီးတက်ပြီဆိုရင်တော့လမ်းမှာတွေ့ရမယ်ခဏချုပ်ကတော့မတွေ့ရဘူးလားတွေ့ရတယ်အဲ့ဒါလိုပဲငါတန်ត្រာဝုကလွတ်အောင်လှူဒန်းတယ်ဆိုပြီးတော့လှူဒန်းတယ်ဆိုလို့ရှိရင်တော့တန်ត្រာဝုကမလွတ်သေးခင်ဖြတ်သန်းသွားရမယ်ခရီးမှာချောချောမောမောတွေ့ရမလားကြမ်းကြမ်းတန်းတန်းတွေ့ရဟုတ်ကဲ့လားဆိုလိုတာကသန္တရာလွတ်လန်းကိုရည်မှန်းပြီးလှူဒန်းရင်သန္တရာထဲမှာမပင်မပန်းချမ်းချမ်းသာသာသွားနိုင်ခြင်းဆိုတော့အကျိုးပါတခါတည်းပြီးတယ်မဟုတ်ကြဘူးလားဘာကြောင့်လဲဆိုတော့ဒါနကစင်ကြေးပေးကမ်းလှူဒန်းတယ်ဆိုတာကပေးတယ်ဆိုတာသူရဲ့ reaction ကရခြင်းပဲမဟုတ်လားအဲ့တော့ရပြီဆိုတော့မပြည့်စုံဘူးလားပြည့်စုံတယ်အဲသူရဲ့ကုသိုလ်အကြောင်းထောက်ပံ့ပြုလိုက်တော့တန်ត្រာဟုတ်ကလွတ်မြောက်စေတဲ့မဂ်ရှင်ပါအကျင့်တရားကိုကျင့်ပြတယ်ကျင့်ပြရင်တန်ត្រာဟုတ်က လုတ်ရော်ဒီလိုမဟုတ်လားဒါကြောင့်ဒီကနေ့အထွေထွေသွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါစုံနေအောင်လှူဒန်းကြတဲ့အလှူရှင်တွေဘလို့ရည်ရွယ်ချက်နဲ့လှူရမလဲတန်ត្រာဝတ်စခန်းကလွတ်လန်းကိုရည်မှန်းပြီးတော့လှူဒန်းရမယ်ဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်တော့တန်ត្រာထဲမှာမထွက်နိုင်သေးလို့မလို့လဲရပါရတော့လည်းပဲချမ်းချမ်းသာသာပြီးပြီးစုံစုံနဲ့ပဲလဲရမယ်လဲနေတဲ့အခါမှာလည်းပဲတတိမမိတ်ပဲနဲ့တန်ត្រာဟောကလွတ်မြောက်ရလမ်းဖြစ်တဲ့အချိန်လမ်းကိုကျင့်နိုင်တဲ့အခြေအနေမရပါဘူးလားရတယ်ဟုတ်ကဲ့လားဒါကြောင့်မလို့ဒီကနေ့ဒေါက်တာတင်တင်ထွေးတို့မဒန္တိကာထေရီတို့မိမိတို့ပစ္စည်းလေးပါဆွမ်းသင်္ကန်းကြောင်းစေအစုံရင်ယထာဆက်သွယ်ရေးပါလှူဒန်းရတဲ့ဒါနကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချောင်းဆင်းရဲငြိမ်းရာနိဗ္ဗာန်သို့ရောက်ချောင်းပါပါလေဆင်းရဲငြိမ်းရာနိဗ္ဗာန်သို့ရောက်ချောင်းပါပါလေမေဂေရှိပါအကျင့်တရားမေဂသစ္စာကိုနေညမပြတ်ပွားများအားထုတ်နိုင်ရပါလို့ဤပွားများအားထုတ်နိုင်ကြပါစေပွားများအားထုတ်နိုင်တဲ့အတိုင်းလည်းပဲမဂ္ဂင်၈ပါးဤစွမ်းအားကြောင့်ဆင်းရဲခြင်းရာနိဗ္ဗာန်သို့လင်းမြန်စွာရောက်နိုင်ရနိုင်ကြပါစေ။